အင်အားပြင်းထန်တဲ့မြေငြိမ်လှုပ်ကပ်ခဲ့တဲ့တရုတ်နိုင်ငံစီချွန်ခရိုင်အတွင်းမှာကေဇေးရေးလုပ်သားတွေဟာကေဇေးရေးလုပ်ငန်းတွေကိုအပြင်းထန်ကြိုးပမ်းလှုပ်ဆောင်နေကြပါတယ်။နောက်ဆုံးရရှိတဲ့စီးရင်ရတည်ဆုံသူဥယျာဉ်200ကျော်ရှိသွားပြီဖြစ်ပြီးထိခိုက်ဒဏ်ရာရသူအရေအတွက်ကတော့ 11,000 ကျော်ရှိသွားပြီလို့သိရပါတယ်။စနေနေ့မနေ့ပိုင်းငြိမ်လှုပ်ကပ်ခဲ့ပြီးတဲ့နောက်အဓိကထိခိုက်ခဲ့တဲ့လူရှန်ဒေတာကိုအခုချိန်ထိကားလမ်းကနေဆက်သွယ်သွားလာမှုပြုလုပ်နိုင်သေးခြင်းမရှိဘူးလို့နိုင်ငံပိုင်သတင်းမီဒီယာကဖော်ပြပါတယ်။မြေငြိမ်တန်းကြောင့်ခရိုင်ရဲ့မြို့တော်ချန်တူးမှာရှိတဲ့အဆောက်အဦတွေပြိုကျပျက်စီးသွားခဲ့တယ်လို့နိုင်ငံပိုင်ရှင်းဟွာသတင်းဌာနကပြောပါတယ်။ဒေသတွင်းမှာနောက်ဆက်တွဲမြေငြိမ်တွေတော်တော်များများဆက်ပြီးတော့လှုပ်ခတ်နေသေးတယ်လို့လည်းဆိုပါတယ်။တမရရှီချင်းပင်ကအင်အားအကုန်သုံးပြုပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့နဲ့အသေးပြောက်တတ်နိုင်တဲ့မြတ်အနည်းဆုံးဖြစ်အောင်ကြိုးပမ်းကြဖို့ညွှန်ကြားထားတယ်လို့ရှင်းဟွာသတင်းမှာဖော်ပြထားပါတယ်။ဝန်ကြီးချုပ်လီကင်ချင်းကိုတိုင်ကလည်းငရင်လှုပ်ခတ်တဲ့ဒေတာကိုတွားရောက်ပြီးတော့ကေဇေးရေးလုပ်ငန်းတွေကိုကြီးကြပ်လှုပ်ဆောင်ပေးနေပါတယ်ခင်ဗျာ။